သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါဒီကနေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကတော့ Australia နိုင်ငံကနီပေါ်နိုင်ငံကိုအထူးပြု drone mounting သူပညာရှင်တွေကိုစေလွှတ်သွားမယ်ဆိုတဲ့အကြောင်းအီရန်နိုင်ငံက American ပြည်ထောင်စုကိုစစ်ရာဇဝတ်မှုကျူးလွန်တယ်လို့ဆွဆွဲလိုက်တဲ့အကြောင်းနဲ့အာဂဇာသတင်းမှာတော့ Melbourne မြို့မှာကျင်းပမဲ့ယာသည်ဖွင့်ပွဲစဉ်အတွင်း American Football အဖွဲ့က Australia ပြည်သက်တွေတဲ့ထောက်ခံအားပေးမှုရရှိဖို့ဆွဲဆောင်မှုလုပ်နေတဲ့အကြောင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်နီပေါ်နိုင်ငံရဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီဖို့ Australia နိုင်ငံကအထူးပြု drone mounting သူပညာရှင်အဖွဲ့ကိုရှေ့လာမဲ့ရက်ပိုင်းအတွင်းစေလွှတ်သွားမှာဖြစ်ပြီးလောလောဆယ်ရေဘေးတင့်ဒေသမှာ Australia နိုင်ငံသား38ဦးပျောက်ဆုံးနေဆဲဖြစ်ပါတယ်။ New South Wales မိသားဌာနနဲ့ကယ်ဆယ်ရေးအဖွဲ့ဝင်တွေအပြင် Queensland မိသားဌာနတို့ကအဖွဲ့ဝင်တွေပါဝင်တဲ့အဲ့ဒီအဖွဲ့ဟာလူ15ဦးပါဝင်တဲ့ဘေးအန္တရာယ်ကူညီတုံ့ပြန်ဆောင်ရွက်မှုအဖွဲ့ရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ဖက်ဒရယ်အစိုးရဟာနီပေါ်ရဲ့လူသားချင်းစာနာထောက်ထားမှုအကူအညီအတွက်ဒေါ်လာ3သန်းထပ်မံတိုးမြင့်ပေးခဲ့တာကြောင့်စုစုပေါင်းဒေါ်လာ17သန်းအထိရှိလာပြီဖြစ်ပါတယ်။နီပေါ်နိုင်ငံအမျိုးသားဘေးအန္တရာယ်လျှော့ပေါ်ရေးနဲ့စီမံခန့်ခွဲရေးအေဂျင်စီရဲ့သတင်းထုတ်ပြန်ချက်အရနိုင်ငံခြားသား983ဦးအပါအဝင်လူပေါင်း1204ဦးသေဆုံးတဲ့အကြောင်းအတည်ပြုထားပြီး4216ဦးပျောက်ဆုံးနေတဲ့အကြောင်းဖော်ပြထားပါတယ်။အဲ့ဒီကိန်းဂဏန်းတွေကတော့စက်တင်ဘာလ3ရက်မနေ့6နာရီဩစတြေးလျအရှေ့ပိုင်းစံတော်ချိန်မနေ့6နာရီအထိရရှိတဲ့သတင်းတွေအရဖော်ပြခြင်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံရဲ့ဒုတိယဝန်ကြီးချုပ် Richard Miles ဟာ ANZUS သဘောတူညီချက်85နှစ်ပြည့်နှစ်ပတ်လည်နေ့ကိုဂုဏ်ပြုတဲ့အနေနဲ့ Pentagon စစ်ဌာနချုပ်မှ American စစ်ရေးဆိုင်ရာဝန်ကြီး Pete Hexer နဲ့တွေ့ဆုံခဲ့ပါတယ်။ဝန်ကြီး Hexer ကနိုင်ငံစလုံးအနေနဲ့မဟာမိတ်အဖွဲ့ကိုဆက်လက်တိုးမြင့်သွားဖို့နဲ့ Pacific ဒေသအတွင်းမှာဟန်တာနိုင်စွမ်းတွေမြင့်တင်သွားဖို့နည်းလမ်းတွေကိုဆွေးနွေးခဲ့ကြပြီးပူးတွဲစည်းရေးလက်ကျင့်မှုတွေအနေနဲ့တဆင့်ပူးပေါင်းဆောင်ရွက်မှုကိုပုံမအားကောင်းအောင်ပြုလုပ်သွားဖို့သဘောတူညီခဲ့ကြတယ်လို့ပြောဆိုခဲ့ပါတယ်။ခီးစင်မစတင်ခင်မှာဒုဝန်ကြီးချုပ် Miles ကဒီတွေ့ဆုံပွဲမှာ AUKUS လိုမျိုးကာကွယ်ရေးဆိုင်ရာဦးစားပေးလုပ်ငန်းတွေရဲ့တိုးတက်မှုတွေအကြောင်းဆွေးနွေးသွားမယ်လို့ပြောကြားခဲ့ပါတယ်။ဒါအပြင်ဒုဝန်ကြီးချုပ် Miles ဟာဆန်ဖရန်စစ္စကိုမြို့ကိုသွားရောက်ပြီးတော့ထိတ်တန့်ဤပညာကုမ္ပဏီတွေနဲ့တွေ့ဆုံပြီးဩစတြေးလျနိုင်ငံရဲ့ AI အခြေခံအဆောက်အအုံနဲ့တီထွင်စမ်းသပ်မှုတွေမှာရင်းနှီးမြှုပ်နှံဖို့တိုက်တွန်းလို့ဆိုသွားမယ်လို့မျှော်လင့်ရပါတယ်။အမေရိကန်ကအီရန်တောင်ပိုင်းမှာရှိတဲ့မင်္ဂလာဆောင်တစ်ခုကိုလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်အနည်းဆုံးလူ၄ဦးသေဆုံးပြီး68ဦးဒဏ်ရာရရှိခဲ့ပြီးတဲ့နောက်အီရန်ကအမေရိကန်ပြည်ထောင်စုကိုစစ်ရာဇဝတ်မှုကျူးလွန်တယ်လို့ဆွဆွဲပြောဆိုလိုက်ပါတယ်။အမေရိကန်ဗဟိုဌာနချုပ်ပြောရေးဆိုခွင့်ရှိသူတူကတော့အမေရိကန်ဟာအယသားတွေကိုဘဲတော့အခါမှပြည့်မထားတဲ့အကြောင်းပြောကြားပြီးတော့ဒီဆွတ်ဆွဲချက်ကိုညှင်းဆုပ်လိုက်ပါတယ်။စနေနေ့ကဟော်မုစ်ရေလက်ကြားမှာရှိတဲ့လာရတ်ဂျွန်းကိုအမေရိကန်ကတိုက်ခိုက်မှုလုပ်ခဲ့ပြီးတဲ့နောက်အီရန်ကအရှေ့အလယ်ပိုင်းဒေသမှာရှိတဲ့အမေရိကန်စစ်စခန်းတွေကိုဒုံးကျည်တွေ drone တွေနဲ့ပြန်လည်တိုက်ခိုက်ခဲ့ပြီးတဲ့နောက်အပြန်အလှန်တိုက်ခိုက်မှုတွေပြင်းထန်နေချိန်မှာပဲအခုလိုဖြစ်ပွားခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်အနေနဲ့အီရန်ကိုအပြင်းထန်ပြန်လည်တိုက်ခိုက်ခဲ့ကြောင်းဒါပေမဲ့အခုတခါတကြော့ပြန်ဖြစ်နေတဲ့တိုက်ပွဲတွေဟာကြာရှည်ခံမှာမဟုတ်ဘူးလို့မျှော်လင့်တဲ့အကြောင်းအခုလိုပြောကြားခဲ့ပါတယ်
။ We had a very hard last night. We took out all of the new equipment that they tried to build along the Strait of Hormuz.
မနေ့ကကျွန်တော်တို့သူတို့ကိုအပြင်းထန်တိုက်ခိုက်မှုလုပ်ခဲ့ပါတယ်။ Hormuz ရေလက်ကြားမှာသူတို့တိစောက်ဖို့ကြိုးစားနေတဲ့ပစ္စည်းအစ်စ်တွေအားလုံးကိုဖျက်ဆီးပစ်ခဲ့ပါတယ်။ဒီပွဲပြီးသွားတာနဲ့ပြီးရင်ဒီပွဲကလည်းတိတ်ကြမယ်လို့ကျွန်တော်မထင်ပါဘူး။သူတို့ဘလောက်အထိထခံနိုင်စွမ်းရှိမလဲဆိုတာကလည်းမသိပါဘူးလို့ပြောကြားခဲ့ပါတယ်။ American နဲ့ Iran ကြားအပြင်းအလန်တိုက်ခိုက်မှုတွေကြောင့်ကုလသမဂ္ဂကတိုက်ပွဲတွေကိုချက်ချင်းရပ်တန့်ဖို့တောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့ပြောခွင့်ရရှိသူစတီဖန်ဒူဂျာရစ်ကအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအယသာထိခိုက်သေဆုံးမှုတွေအတွက်လွန်စာဆိုးရင်မကင်းဖြစ်နေတဲ့အကြောင်းပြောကြားခဲ့ပါတယ်
။ The Secretary General is deeply alarmed by reports of civilian casualties including a strike that reportedly hit a wedding ceremony in Iran. The Secretary General condemns all attacks against civilians.
အသွင်းရမှုချုပ်ဟာအမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံတို့အကြားညှတွင်းချင်းအပြန်အလှန်ပြစ်ခတ်မှုအတိတ်တဖန်ဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးအလွန်အမင်းစိုးရိမ်ပူပန်နေပါတယ်။အီရန်မှာပြုတ်လုတဲ့မင်္ဂလာပွဲတစ်ခုကိုထိမှန်ခဲ့တယ်လို့သတင်းတွေထွက်ပေါ်နေတာအပါအဝင်အရသားတွေထိခိုက်သေးဆုံးမှုသတင်းတွေအတွေ့အတွင်းရမှုချုပ်ကအလွန်ပဲစိုးရိမ်နေပါတယ်။အတွင်းရမှုချုပ်ဟာအရသားတွေအပေါ်တိုက်ခိုက်မှုအလုံးကိုရှုံချလိုက်ပါတယ်။ပဋိပက္ခမှာပါဝင်သူအလုံးအနေနဲ့ခွဲခြားဆက်ဆံမှုခွဲခွဲခြားခြားတည်နိုင်မှုအချိုးအစားကျမှုတဲ့ကြိုတင်ကာကွယ်မှုဆိုင်ရာအခြေခံမှုများအပါအဝင်နိုင်ငံတကာလူသားချင်းစာနာမှုထောက်ထားမှုဆိုင်ရာဥပဒေအောက်ကတာဝန်တွေကိုလေးစားရမယ်ဆိုတာကိုတတိပေးပြောထားခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။မစ္စတာကူတာရက်စ်ကအမေရိကန်နဲ့အီရန်တို့အနေနဲ့တန်တမန်ရေးလမ်းကြောင်းကိုပြန်လည်ဝင်ရောက်ဖို့တိုက်တွန်းထားပြီးတိုက်ပွဲတွေပုံမပြင်းထန်လာရင်တော့ဒေတာတစ်ခုလုံးမှာပြည့်စည်ဆုံးရှုံးမှုများတဲ့အကျိုးဆက်တွေဖြစ်ပေါ်လာနိုင်တယ်လို့တတိပေးထားပါတယ်။ဒေတာဆန်တို့ချင်းပုတ်ထွနေတော့ကဒီနီပရိုမျိုးမှာရုရှားရဲ့တိုက်ခိုက်မှုတွေကြောင့်အရသားနှစ်ဦးသေဆုံးပြီး6ဦးဒဏ်ရာရရှိခဲ့တယ်လို့ယူကရိန်းကထုတ်ပြန်ထားပါတယ်။ယူကရိန်းလေတပ်ရဲ့ထုတ်ပြန်ချက်အရအခုနောက်ဆုံးတိုက်ခိုက်မှုမှာရုရှားဟာတိုက်ခိုက်ရေးဒရုန်း184စီးအပြင် ballistic missile နဲ့ဇင်းနဲ့လေကြောင်းကနေပစ်ခတ်တဲ့ဒုံးကျည်နှစ်စင်းတို့နဲ့ပစ်ခတ်ခဲ့တဲ့အကြောင်းပြောဆိုထားပါတယ်ဒီတိုက်ခိုက်မှုဟာယူကရိန်းနဲ့ရုရှားတို့အကြားပဋိပက္ခတွေပုံမပြင်းထန်လာမှုကိုပြသနေပြီးအမေရိကန်နဲ့ဆွေးနွေးပွဲစပွဲဝိုင်းစီပြန်မလာနိုင်သေးပေမဲ့လည်းဗလာဒီမီယာပူတင်နဲ့ဗလာဒီမီယာဆယ်လင်စကီတို့ဟာစစ်ပွဲကိုအဆုံးသတ်ဖို့အသင့်ဖြစ်နေပြီလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ဒီသတင်းပတ်အတွင်းသမ္မတဆယ်လင်စကီကဒရုန်းတွေကြောင့်ရုရှားလေပိုင်နဲ့ဟာအန္တရာယ်များပြားတဲ့အကြောင်းသတိပေးခဲ့ပြီးလေကြောင်းလိုင်းတွေကရုရှားလေစိတ်တွေကိုပြန်တမ်းမှုကိုစတင်ညှင်းဆုပ်နေပြီဆိုတဲ့သတင်းအချက်အလက်တွေရရှိထားတဲ့အကြောင်းပြောဆိုခဲ့ပါတယ်
This is a correct, completely logical response to the available facts, to everything that exists because of a war that Putin does not want to end. We must protect lives.
ဒါဟာလက်ရှိဖြစ်ရမယ့်တွေအပေါ်မူတည်ပြီးမန်ကန်နဲ့အပြင်လုံးဝယုတ်တိရှိတဲ့တုံ့ပြန်မှုတစ်ခုဖြစ်ပါတယ်။သမ္မတပူတင်ဘက်ကအဆုံးမသတ်မချင်းစစ်ပွဲကြောင့်ဖြစ်ပေါ်လာသည့်အရာအားလုံးအတွက်တုံ့ပြန်မှုလုပ်တာပါ။ကျွန်တော်တို့အသက်ပေါင်းများစွာကိုလည်းကာကွယ်ရပါမယ်။ယူကရိန်းဟာရုရှားကောင်းကင်ရံရဲ့အခြေအနေမှန်ကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့မဟာမိတ်တွေကိုတရားဝင်အကြောင်းကြားထားပြီးဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ်။ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံမှာဖြစ်ပွားနေတဲ့အီဘိုလာရောဂါကြောင့်သေဆုံးသူအရေအတွက်ဟာ3000ကျော်လွန်သွားပြီဖြစ်တာကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတုံ့ပြန်ဆောင်ရွက်မှုတွေကိုတိုးမြှင့်ဖို့တောင်းဆိုလိုက်ပါတယ်။နိုင်ငံရဲ့အရှေ့ပိုင်းနဲ့အရှေ့မြောက်ပိုင်းရှိပြည်နယ်6ခုမှာအတီးပြုတ်လူနာ6000ကျော်ရှိပြီးအီတူရီပြည်နယ်ကတော့ရောဂါဗဟိုချက်အဖြစ်တည်ရှိနေဆဲဖြစ်ပါတယ်။သေဆုံးမှုအများစုဟာကုသရေးစခန်းတွေထက်လူမှုအတိုင်းဝိုင်းအတွင်းမှာဖြစ်ပေါ်နေဆဲဖြစ်ပြီးဘေးမကင်းတဲ့တကြုံမှုတွေကနေဗိုင်းရပ်စ်ကူးပြန်မှုတွေဖြစ်ပွားစေတယ်လို့လည်း WHO ရဲ့အကြီးအကဲကပြောဆိုခဲ့ပါတယ်။အားကစားသတင်းပေးမှာတော့အမေရိကန်အမျိုးသားဖုတ်ဘောအဖွဲ့ချုပ် NFL ဟာအမေရိကန်ပြည်ပမှာပရိသတ်တွေတိုးချဲ့နိုင်ဖို့စီမံကိန်းရေးဆွဲနေစင်မှာပဲဩစတြေးလျနိုင်ငံကပရိသတ်တွေကိုဆွဲဆောင်နိုင်ဖို့ကြိုးစားနေပါတယ်။လာမယ့်သတင်းပတ်မှာ Los Angeles Rams အသင်းဟာ Melbourne မြို့မှာ San Francisco 49ers အသင်းနဲ့ရာသီဖွင့်ပွဲအစဉ်အဖြစ်ရှင်ပြန်ကစားကြမှာဖြစ်ပြီးဒါဟာ Australia မြေပေါ်မှာပထမဆုံးအကြိမ်ကစားမဲ့ NFL သုံးပိုင်းရာသီပွဲအစဉ်ဖြစ်ပါတယ်ဒီချာစစ်တမ်းတစ်ခုကိုကိုကပြီးတော့ NFL ကဩစတြေးလျမှာပရိသတ် 7.8 သန်းအထိရရှိနိုင်တဲ့အကြောင်းဖော်ပြထားပြီးဒါဟာနိုင်ငံလူဦးရေရဲ့3ပုံတစ်ပုံနီးပါးရှိတဲ့အကြောင်းပြောကြားခဲ့ပါတယ်ဒီကြတဲ့ပရိနေအတွက်မိုးလေဝသအနေထားကတော့ Perth မြို့မှာမိုးရွာပြီးတော့အမြင့်ဆုံးပူချိန်19ဒီဂရီရှိပြီး Adelaide မှာလည်းမိုးရွာပြီး19ဒီဂရီရှိမှာဖြစ်ပါတယ်။ Melbourne မြို့မှာလည်းမိုးရွာနိုင်ပြီး19ဒီဂရီရှိချိန်မှာ Hobart မှာလည်းမိုးရွာပြီးတော့14ဒီဂရီရှိမှာဖြစ်ပါတယ်။ကင်မရာမြို့မှာတော့မိုးသမိုးနှမိုးရွာပြီးအမြင့်ဆုံးပူချိန်19ဒီဂရီရှိချိန်မှာ Sydney မှာနေသာပြီးတော့29ဒီဂရီရှိမှာဖြစ်ပါတယ်။Brisbane မြို့မှာလည်းနေသာပြီး33ဒီဂရီရှိချိန်မှာ Darwin မြို့မှာတော့အစောပိုင်းမှာမိုးရွာနိုင်ပြီးအမြင့်ဆုံးပူချိန်33ဒီဂရီရှိမှာဖြစ်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ